မြန်မာနိုင်ငံကလူငယ်တွေဟာအလားအလာအများကြီးရှိသူတွေဖြစ်ပြီးတော့အခွင့်အရေးသာရမယ်ဆိုရင်အကောင့်ထဲပေါ်နိုင်တဲ့သူတွေဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။သူ့ရဲ့68နှစ်ပြည့်မွေးနေ့ကိုအထိမ်းမှတ်ပြုပြီးတော့ကျင်းပခဲ့တဲ့လူအခွင့်အရေးလူကုန်တိတ်ခါနဲ့နိုင်ငံတကာရုပ်ရှင်ပွဲတော်စုပေးပွဲအခမ်းအနားအတွင်းဒေါအောင်ဆန်းစုကြည်ကအဲ့ဒီလိုပြောခဲ့တာပါ။ဒီရုပ်ရှင်ပွဲတော်ကိုကြည့်တဲ့အခါမှာလူငယ်တွေအပေါ်မှာယုံကြည်မှုရှိတာမမှားဘူးဆိုတာကိုတွေ့ရတယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့တယ်။ရန်ကုန်မြို့ Traders Hotel ကစုပေးပွဲအခမ်းအနားကိုတော့ VOA Wine တော်သားကိုကြကြော်သိန်းကကိုရိုင်းသွားရောက်ပြီးတော့သတင်းရယူထားတာကိုတင်ပြပေးထားပါတယ်ရှင်
။မြန်မာနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ဇွန်လ15ရက်ကနေ19ရက်နေ့ထိကျင်းပတဲ့လူအခွင့်အရေးလူကုန်တိတ်ခါနဲ့နိုင်ငံတကာရုပ်ရှင်ပွဲတော်နောက်ဆုံးနေ့မှာစုပေးပွဲအခမ်းအနားကိုကျင်းပခဲ့တာဖြစ်ပြီးဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးတော့စုချီးမြှင့်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကနေပြိုင်ပွဲဝင်တဲ့ဇာကားပေါင်း28ကားနဲ့နိုင်ငံတကာဇာကားပေါင်း26ကားစုစုပေါင်း54ကားတဲ့ကနေအပြည်ပြည်ဆိုင်ရာခုံတမာတိလူကြီး4ဦးကအကဲဖြတ်ရွေးချယ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံကစုရသူတွေအားလုံးဟာလူငယ်တွေဖြစ်နေတာကိုတွေ့ရတာကြောင့်တိတ်သဘောကျမိတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။
လူငယ်တွေရဲ့စိတ်ဓာတ်အင်အားလူငယ်တွေရဲ့အတွေးအခေါ်လူငယ်တွေရဲ့ထွန်းနှိုင်းတဲ့တတ္တိစွမ်းတတ္တိတွေဟာဘယ်လောက်ကျမတို့နိုင်ငံမှာရှိတယ်လဲဆိုတာကိုပြတာပါကျမအမြဲပြောပါတယ်ကျမတို့နိုင်ငံမှာလူငယ်တွေကအလားအလာအများကြီးရှိတယ်အခွင့်အရေးသာမရခဲ့တာအခွင့်အရေးတွေပေးလာလို့ရှိလို့ရှင်ဒီအလားအလာတွေကိုအကောင့်ထဲပေါ်နိုင်မယ်လို့ကျမအမြဲပဲယုံကြည်ခဲ့ပါတယ်ဒီလိုရုပ်ရှင်ပွဲတော်တစ်ခုကိုလာပြီးတော့ကြည့်ရတဲ့အခါမှာဆိုလို့ရှင်ဒီလိုကျမတို့ရဲ့လူငယ်တွေအပေါ်မှာကျမတို့ယုံကြည်မှုရှိတာမမှားဘူးဆိုတာကိုလက်ဝါးထင်ထင်မြင်ရပါတယ
် Norwegian Burma Committee ကကမ္ဘာကထပြုချီးမြှင့်တဲ့ NBC စုမြန်မာနိုင်ငံဒီမိုကရေစီရဲ့လှုပ်ရှားမှုကိုအစဉ်တစိုက်ထောက်ခံအားပေးခဲ့တဲ့ကွယ်လွန်သူချက်သမရာဟောင်း Václav Havel အထိမ်းအမှတ် Václav Havel Library Award လို့ဆုတွေအပြင်ဒေါအောင်ဆန်းစုကြည်အမှတ်တရစုမင်းကိုနိုင်အမှတ်တရစုနဲ့မတ်ဆက်သူအမှတ်တရစုဆိုပြီးအဓိကစုကြည်သုံးခုကိုကြီးမြှင့်ခဲ့ပါတယ်။အဲ့ဒီအထက်မှာဒေါအောင်ဆန်းစုကြည်အမှတ်တရစုကိုမြန်မာနိုင်ငံတွင်းကနေရသွားသူကတော့ဒါရိုက်တာရီနန်းတိုက်ပါအချင်းထောင်တွင်ရှင်သန်နေထိုင်ခြင်းလို့ဆိုရမယ်Survival in prison ရုပ်ရှင်ဇာတ်လမ်းတို့ကိုနိုင်ငံရေးအကျဉ်းသားဟောင်းတူဦးဖြစ်တဲ့ကိုစန်းစော်တွေးပေါ်ခြေတည်ပြီးတော့မြန်မာနိုင်ငံကဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေအကြောင်းဖမ်းဆီးနှိပ်စက်ခံရပုံတွေအကြောင်းနဲ့အကျဉ်းထောင်တွေ့ကြုံတွေကိုရောရှက်ပြီးဒီဇာတ်ကားကိုရိုက်ကူးတင်ဆက်ထားတာပါအခုလိုပွင့်လင်းလာချိန်မှာဖြတ်သန်းလာခဲ့ရသူတွေရဲ့အကြောင်းကိုပြောပြဖို့လိုမယ်လို့ထင်တယ်ဆိုတဲ့စိတ်လေးတစ်ခုနဲ့ဒီဇာတ်ကားကိုဖန်တီးခဲ့တာပါလို့စုရသူဒါရိုက်တာရီနန်းတိုက်ကပြောပါတယ်
ကျွန်တော်ဒီစုကိုရပါမယ်ကျွန်တော်ဇက်ကားအတွက်စုကိုတော့ကျွန်တော်မရသေးဘူးလို့ပဲကျွန်တော်ယူဆပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဇက်ကားမှာကျွန်တော်ကြိုက်လို့ပေါ့နော်အမေရိကန်သမ္မတအိုဘားမားလာတော့ကသူပြောခဲ့တဲ့အမေကွန်လေးတစ်ခု quotation လောက်ထားပါတယ်အဲသူပြောတာက for the future that you deserve a future where a single prisoner conscience is one too many လို့ပြောထားပါတယ်အဲ့ဒီလိုကျွန်တော်တို့နိုင်ငံမှာယုံကြည်ချက်အကျဉ်းသားတယောက်တက်လီပဲကြံတော့တယ်ဆိုရင်တော့မှများကြီးဖြစ်နေပါသေးတယ်လို့ဖြစ်တဲ့ကျွန်တော်တို့ ਨੇ ထိုက်တန်တဲ့အနာဂတ်တစ်ခုရလာရင်တော့ဒီဇက်ကားရဲ့စုကိုကျွန်တော်တကယ်ရပြီလို့ယုံကြည်ပါတယ်အားလုံးပဲကျေးဇူးတင်ပါတယ်ခင်ဗျာ
အမှုပညာဟာအမှုပညာအတွက်တသက်တာမဟုတ်ပဲကဘာသူကဘာသားများအတွက်ပါဖြစ်တယ်ဆိုတာကိုအများနာလဲအောင်လုပ်ပေးဖို့ဖြစ်တာကြောင့်ဒီလိုမျိုးရုပ်ရှင်ပွဲတော်လုပ်နိုင်တာဟာနိုင်ငံအတွက်ကောင်းတဲ့အကျိုးတွေအများကြီးရှိပါတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ
်စာပေကိုတက်တက်တဲ့ပုဂ္ဂိုလ်များပင်ရင်ရုပ်ရှင်အမှုပညာကိုအင်တာမအလေးထားတာတံပိုးထားတာရုပ်ရှင်အမှုပညာနဲ့ရဲ့ထိရောက်မှုကိုအတိမတ်ပြုတာတွေဟာတနည်းနဲ့တနည်းပို့ပြီးတော့တိုးလာပါလေ။ဒါကြောင့်မလို့ရုပ်ရှင်ပညာကိုပညာတစ်ခုအနေနဲ့လေးလာစီးပူးပြီးတော့ပညာတစ်ခုအနေနဲ့လေးလေးစားစားသုံးဆွဲတဲ့ပုဂ္ဂိုလ်များကိုကျမတို့ကနေပြီးတော့အင်တာမတံပိုးထားရပါတယ
်။မင်းကိုနိုင်အမှတ်ရစုကိုမြန်မာ Treasure Media ကတင်ဆက်တဲ့အဖြူနဲ့အစိမ်း White and Green ဆိုတဲ့ဇာတ်ကားတို့မဆက်သောအမှတ်တရစုကိုစွမ်းသူရထွန်းဖန်တီးတင်ဆက်တဲ့စစ်တူရင် The Chess ဆိုတဲ့ Animation ဇာတ်ကားတို့ကစုခုသွားပါတယ်။စုရဇာတ်ကားတွေကိုတဘာတိပြသခဲ့တဲ့ဒီစုပေးဝဲကိုဒေါအောင်ဆန်းစုကြည်အပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မကြီး Derek Mitchell နဲ့တန်တမန်တို့68မျိုးဆက်ငင်းချင်းနဲ့ပွင့်လင်းလူအဖွဲ့စည်းခေါင်းဆောင်တူဖြစ်သူကိုဂျီမီအပါဝင်ဒီမိုကရေစီနဲ့လူအခွင့်ရေးလှုပ်ရှားသူတွေရုပ်ရှင်သူဆောင်တို့တက်ရောက်ကြပါတယ်။ဒီရုပ်ရှင်ပွဲတော်ကိုအဓိကကမ္ဘာကထပြုစီစဉ်သူကတော့ဒါရိုက်တာမင်းထင်ကိုကိုကြီးဖြစ်ပါတယ်ခင်ဗျာ။